ရင်းနှီးနိုင်ငံရဲ့လူဦးရေရဲ့၃ပုံ၂ပုံဖြစ်တဲ့ရင်းနှီးနိုင်ငံသားတန်းမစဲဟာစစ်ပွဲကြောင့်ဆန္ဒရိက္ခခဲခဲနေနိုင်ရင်ဆန္ဒရပါတယ်။ရင်းနှီးနိုင်ငံပြည်ပခါကကမ္ဘာအဆိုရာဆုံးလူသားချင်းစာနာမှုဆိုင်ရာအကျက်တဲဖြစ်တဲ့အကြောင်းစနေနေ့မှာထုတ်ပြန်တဲ့ကုလသမဂ္ဂဆန္ဒရိက္ခနဲ့စိုက်ပျိုးရေးအဖွဲ့အစည်း UNICEF နဲ့ကမ္ဘာဆန္ဒရိက္ခအစီအစဉ် WFP တို့ပူးတွဲကြေညာချက်မှဖော်ပြထားပါတယ်။စာရင်းထားဆိုင်ရာကောက်ယူထားတဲ့စစ်တမ်းတစ်ခုအရရင်းနှီးနိုင်ငံမှာအငက်ဘေးဒဏ်ကြုံနေရတဲ့အကြောင်းသတ်မှတ်တဲ့မတဲ့အခွင့်အရေးတွေကတုံ့တက်သွားမှလည်းဖြစ်ပါတယ်။နိုင်ငံရဲ့လူဦးရေတန်း၃၀ဟာစာရင်းရိတ်ခါမလုံလောက်မှုနဲ့ကြုံနေရပြီးတော့လူဦးရေ 15.9 တန်းဟာလည်းနေ့စဉ်အိပ်ရာထားရတဲ့စားပြမရှိတဲ့အဖြစ်ကိုကြုံနေရတယ်ဆိုပြီးတော့စစ်တမ်းတွေရပြရတဲ့အကြောင်းအခွင့်အရေးတွေကပြောပါတယ်။ရင်းနှီးနိုင်ငံတော်အထောက်ပံ့အကူအညီတွေပေးနိုင်ရင်တိုးမြှင့်လှုပ်ဆောင်ဖို့လိုအပ်နေတဲ့အကြောင်း WFP ကြီးကဲ David BC ကပြောပါတယ်။ဒီအချိန်တိုင်းဆက်သွားရင်တော့ငတ်မို့မှုကြောင့်မျိုးဆက်တဲ့ခရင်းငယ်တွေတည်ဆုံပြီးတော့မျိုးဆက်ပြတ်သွားနိုင်တယ်ဆိုပြီးတော့တောင်သူကပြောပါတယ်။စစ်ပွဲကြောင့်အဓိကဖြစ်ရတဲ့ငတ်ဘေးဟာခုန်စင်းတို့အစမတန်တက်သွားတာနဲ့အလုံးလက်မဲ့နှုံများလာတာတွေကအငတ်ဘေးကိုပိုးပြီးတော့ဆွေးရလာခဲ့တာပါ။2015ခုနှစ်မတ်လတုန်းကရင်းမင်ဆွေးရကိုထောက်ခံတဲ့ sorry ဦးဆောင်တဲ့မြို့မအဖွဲ့က event ထောက်ခံတဲ့ဟူသည်သမုံတွေကိုထိုးစစ်ဆင်ခဲ့ပြီးတဲ့နောက်ပိုင်းတွေးပခါတွေပို့ဆူလာခဲ့ပါတယ်။ဒီစစ်ပွဲကြောင့်အနည်းဆုံးလူပေါင်း1000တိတ်ဆုံးရပြီလို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကခန့်မှန်းထားပါတယ်။စစ်ပွဲကနိုင်ငံစီးပွားရေးကိုအင်မတန်အထိနာစေပြီးတော့2015ခုနှစ်နဲ့ရှိရင်စီးပွားရေးက50%လောက်ထိကျသွားတဲ့အကြောင်းကမ္ဘာ့ဘယ်စစ်တမ်းကဖော်ပြထားပါတယ်။